ကရှမီးယားဒေသမှာမနေ့ကကဖြစ်ချခံရတဲ့အိန္ဒိယတိုက်လေယာဉ်ကဖမ်းဆီးထားတဲ့လေယာဉ်မှုကိုပါကစ္စတန်နိုင်ငံကပြန်လွတ်ပေးမယ်အကြောင်းကြေညာလိုက်ပါတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်တဲ့နှစ်နိုင်ငံကြားငြင်းချမ်းလိုတဲ့ဆန္ဒနဲ့အိန္ဒိယတိုက်လေယာဉ်မှုအဘိနန္ဒန်ဝါတမန်ကိုမနက်ဖြန်ပြန်လည်လွှတ်ပြောင်းပေးမယ်အကြောင်းပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကဒီနေ့စစ်တော်မှာပြောကြားတဲ့မင်းကမှပြောဆိုလိုက်တာပါ။ငြင်းချမ်းဆန္ဒကိုပြသလိုလာရောဆွေးနွေးညှိနှိုင်းမှုတွေအတွက်ခြေလှမ်းအစဖြစ်နေပါအိန္ဒိယတိုက်လေယာဉ်မှုကိုပြန်လွတ်ပေးမှာဖြစ်တဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယတိုက်လေယာဉ်မှုကိုတော့ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကရှမီးယားဒေသကပါကစ္စတန်လေပိုင်နဲ့တည်းဝင်လာတယ်လို့ဆိုတဲ့အိန္ဒိယတိုက်လေယာဉ်ကိုပြစ်ချခဲ့ပြီးတော့ဖမ်းဆီးထားတာပါ။နောက်ထပ်လေယာဉ်ဒီဇင်းကိုလည်းပါကစ္စတန်ဘက်ကပြစ်ချခဲ့ပြီးမြဲအိန္ဒိယပိုင်နဲ့မှာပြစ်ချခဲ့ပါတယ်။အိန္ဒိယနိုင်ငံကလည်းပါကစ္စတန်နိုင်ငံကတိုက်လေယာဉ်ဒီဇင်းကိုပြစ်ချခဲ့ကြောင်းပြောဆိုထားပေမဲ့ပါကစ္စတန်ကတော့မမှန်ကြောင်းငြင်းဆန်ထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတင်းမာမှုရောပါရေးအမေရိကန်ကကြားဝင်ကူညီနေတဲ့အကြောင်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးနိုင်ပိုင်းကျန်မှာပဲပါကစ္စတန်ကအိန္ဒိယလေယာဉ်မှုကိုပြန်လွတ်ပေးမယ်ကြေညာချက်ထွက်ပေါ်လာတာပါလေကြောင်းတိုက်ပွဲကြီးကျင်းပပြီးနောက်ပါကစ္စတန်နိုင်ငံကလေပိုင်နက်ကိုပစ်လိုက်တာကြောင့်ထိုင်းလေကြောင်းလိုင်းရဲ့ဘန်ကောက်မြို့ပိုင်းဥရောပမြို့ကြီးရဲ့စီးသွားမဲ့ခီးစင်တွေဖျက်ခဲ့ရပြီးခီးစင်9000လောက်ကလည်းတခြားနည်းနဲ့ခီးစင်နိုင်မှုကြိုးပမ်းခဲ့ကြပါတယ်နောက်ပိုင်းမှာတော့ထိုင်းလေကြောင်းလိုင်းတွေကိုတရုတ်နိုင်ငံကလေပိုင်နက်အသုံးပြုခွင့်ပေးခဲ့ပါတယ်အိန္ဒိယပိုင်ကရှမီးယားဒေသကပူဝါမာမြို့မှာစစ်သွေးကြွရရဲ့အထူးတက်ခဲ့မှုကြောင့်အိန္ဒိယပြည်သူစစ်40တိစုံးခဲ့ရပြီးတော့နှစ်နိုင်ငံကြားစစ်ပစ်လုံနေပါအခြေအနေနဲ့ကြုံနေရတာဖြစ်ပါတယ်